မြန်မာအစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းဘက်ကအလစ်လျော်ရှုထားတဲ့အတွက်မြန်မာအစိုးရဘက်ကစိတ်မသက်မသာဖြစ်စေလို့အစိုးရပြောရေးဆိုခွင့်ရှိသူဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေအနေနဲ့ဘက်တစ်ဖက်ထဲအသံတွေကိုပဲထုတ်ဖော်ရေးသားတာမျိုးမဟုတ်ပဲနှစ်ဖက်မျက်တပ်အောင်ရေးဖို့တိုက်တွန်းလိုက်ပါသေးတယ်။ရခိုင်ဒေသကစွန့်ခွာလွာသူတွေပြန်လည်ခံဖို့ကိစ္စမှာတက်ဆိုင်ရာနိုင်ငံနဲ့သာညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးကြားနိုင်ငံတွေကပါဝင်ဖို့ကိုလက်ခံမှာမဟုတ်ဘူးဆိုပြီးအစိုးရဘက်ကပြောဆိုလိုက်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မိခကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတနီတညွတ်ထဲထောက်ခံမှုနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ဟာ၁၀နှစ်အတွင်းပထမဆုံးအကြိမ်မြန်မာနိုင်ငံအပေါ်ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကနောက်ထပ်အင်အားအလွန်ကြုံမတုံးဖို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့စည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လူ့အခွင့်အရေးလေးစားလိုက်နာဖို့တရားဥပဒေစိုးမိုးမှုရှိအောင်လှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေကိုအမြန်ဆုံးပြန်လည်နေရာချဖို့စတဲ့အချက်တွေကိုကြေညာချက်ထဲမှာထည့်သွင်းတောင်းဆိုထားပါတယ်။ဒီလိုထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်နိုင်ငံတကာအနေနဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလစ်လျူရှုထားတယ်လို့သုံးသပ်နိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစောထေကတုံ့ပြန်ပြောဆိုလိုက်ပါတယ
်။စိတ်မသာမသာဖြစ်ရတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဆောင်ရွက်မဲ့လုပ်ငန်းတွေမျိုးမဖြစ်ဖြစ်အောင်ပေါ့နော်ကျွန်တော်တို့အကောင့်တွေပေါ်ဆောင်ရွက်သွားမယ်။ ERS တွေကိုဟိုအကြမ်းဖက်သမားပေါ့နော်ကျွန်တော်အစိုးရကြေညာထားတယ်ပြင်ရထားတဲ့အပေါ်မှာလည်းနိုင်ငံတကာကသတိပြုဖို့လိုတယ်ကျွန်တော်တို့ဒီရက်နောက်ဆက်တွဲစီစဉ်ချက်တွေကိုလောက်ခိုင်တဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့လှုပ်သွင်းလုပ်လိုက်တာမှမမြောက်ဘူးကျွန်တော်တို့ကတော့ဆောင်ရွက်ပါမယ်အကူရသမကနဲ့အပူအောင်ဆောင်ရည်ဆိုတာကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဘူဝါဒပေါ့နော်နိုင်ငံသားစစ်ဆန်ရေးရဲ့ကျွန်တော်တို့ကော်နာဆုံးဖြစ်ဆက်လက်ပြီးတော့တည်ရှိနေတယ်တိုးတော်မြန်မာနိုင်ငံအနေနဲ့ကိုလုဆောင်တဲ့နာမှန်မရဘူးเนาะအဲ့ဒါကိုတော့ကိုအစီအစဉ်နဲ့ကိုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်သွား
နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဒေသခံအားလုံးရဲ့အတန်တွေကိုပတ်မြအောင်နားထောင်ဖို့လိုတယ်လို့လည်းသူကပြောပါသေးတယ
်။မောင်တို့ဒေသကိုပြန်ကြည့်လိုက်ရင်ကိုစီရင်ကမေဂျာကဒီအများစုဖြစ်တယ်။ကျန်တဲ့အတိုင်းသားတွေကလူများစုဖြစ်တယ်။ဟိုစစ်တင်ဖြစ်ရတဲ့ကိုသူ့ငင်တုံးတတ်တဲ့အခါမှာဒီများစုမေဂျာကြီးဖြစ်တဲ့အတွက်သူတို့ရဲ့အကြံကိုအလေးပေးတာလေးပေးရတယ်ဆိုတော့လက်ခံတော်လည်းပဲတကယ်စရိပခမှာလက်ပြကျုံကြည့်လာတဲ့ရခိုင်တိုင်းသားတွေလို့တော့ကိုဂျိုတိုင်းနဲ့တိုင်းသားတွေလို့တော့ဆင်းပြီးပါတော်ဝင်တွေရဲ့စိတ်ငြိမ်သုံးသပ်ချက်တွေလည်းထည့်သွင်းစဉ်းစားတယ်လို့ကျွန်တော်တို့ကမြင်တယ်အကြံတွေကိုလည်းသက်မြအောင်ဖော်ပြပေးတယ်စဉ်းစားတယ်ဆိုတော့ကျွန်တော်တို့ကပြောတင်တယ်ပါဝင်ပတ်သက်ပြီးအားလုံးနဲ့စိတ်ငြိမ်ပြီးတော့ဆောင်းပေးဖို့ရှိပါတယ်ဟိုအဲ့ခပ်ပြီးသွားတဲ့လူတွေပေါ့နော်ဒီလူတွေတော့ကျွန်တော်တို့ကလုပ်နေတာမဟုတ်ဘူးဒီဘက်ကနေပြီးတော့ထပ်ပြီးသွားတယ်မှန်တယ်ဆိုကျွန်တော်ကနံပါတ်1အဲ့ဒါကိုကျွန်တော်တို့ရဲ့ဟိုလောက်ဘက်ကမှရှိတဲ့ထောက်ထားနေတဲ့စီစစ်မယ်ပြန်လည်နေရာချလာတဲ့အခါမှာအခုကျွန်တော်တို့ဟိုပြောနေတယ်သူတို့ရဲ့ဟိုလာနေရာနဲ့အနီးဆုံးပေါ့ကျွန်တော်တို့ကအဲ့လိုကြံမှန်းပြီးလုပ်နေတယ်လုံချုံရေးရတယ်ပိုကောင်းမွန်ပါမယ်နောက်နံပါတ်ဆက်သွယ်ရေးအဲကုလူဆက်ဆံရေးတဲ့လေပိုကောင်းပါမယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့ကတော့နေရဆိုရင်ပူပါမှုတွေရှိတယ်ဆိုတော့ကျွန်တော်တို့လည်းအားသိပါဒီလိုမျိုးနောက်တစ်ချိန်မဖြစ်ရအောင်ပို့ပြီးတော့လုံခြုံဘေးကင်းအောင်ကျွန်တော်တို့အလေးထားပြီးဆောင်ရွက်နေတာဆိုတော့ကျွန်တော်ပြောချင်ပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေပြန်လည်လက်ခံရေးကိစ္စအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံလာဖို့ဖိတ်ထားတယ်လို့လည်းဦးစောထေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးလာတဲ့အခါရခိုင်ဒေသကစွန့်ခွာသွားသူတွေပြန်လည်လက်ခံနိုင်ဖို့အတွက်နားလည်မှုစာကြုံလာရေးထိုးနိုင်ဖို့အတွက်မြန်မာဘက်ကကြိုးပမ်းနေပါတယ်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စမှာသက်ဆိုင်ရာနိုင်ငံတွေကညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးကြားနိုင်ငံတွေကပါဝင်ဖို့ကိုလက်ခံမှာမဟုတ်ဘူးလို့လည်းအစိုးရသဘောထားကိုသူကပြောဆိုလိုက်ပါသေးတယ်
ဟုတ်ဘင်္ဂလားဒေ့ရှ်ကမှာအင်းကြီးနဲ့နိုင်ငံအပြန်အလှန်ပူးပေါင်းဆောင်ရွက်နားလည်မှုနဲ့ဆောင်ရွက်ရင်တကိစ္စမဆိုကျွန်တော်တို့ရှင်းရှင်းနိုင်တယ်ဒီလိုပဲကျွန်တော်တို့ယုံကြည်တယ်အဲ့လိုယုံကြည်နိုင်လောက်အောင်လဲကျွန်တော်တို့အတိတ်မှာလုပ်ခဲ့တဲ့သာဒကတွေရှိတယ်နိုင်ငံပူးပေါင်းမှုဆောင်ရွက်ခဲ့တဲ့အောင်မြင်ဆောင်နိုင်ခဲ့တဲ့နှစ်ကြိမ်ရှိတယ်ပေါ့အရင်တုန်းကအောင်မြင်ခဲ့တဲ့ဟာအခုဘာလို့မအောင်မြင်ရပါလဲကျွန်တော်တို့သက်တည်သာဒကလည်းရှိပြီးနိုင်ငံသမိုင်းကောင်းမှလည်းရှိသေးတယ်အဲ့တော့ကျွန်တော်တို့ကဒီတိုင်းပဲဆောင်တော့ဒီနိုင်ငံသားမှာကျန်တဲ့အပြင်ကဟာတွေဟိုထည့်သွင်းပြီးတော့ပါဝင်စေဖို့ဆိုတော့အနေထားရတော့လက်ရှိနေသားရကျွန်တော်တို့ဆောင်ရွက်ချက်မှာတော့အဆင်မပြေဘူးပေါ့နော
်။လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌပြင်သစ်နိုင်ငံနဲ့ဗြိတိန်နိုင်ငံတို့ကရခိုင်အရင်းနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှာမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်ချနိုင်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့တရုတ်နိုင်ငံကဘီရိုအာနာ၃ပယ်ချခဲ့တာကြောင့်ဆုံးဖြတ်ချက်စာဥက္ကဋ္ဌကြေညာချက်ဖြစ်တာထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီကြေညာချက်ပါအချက်တွေကိုမြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နိုင်စရာမလိုတဲ့အနေအထားမှာရှိနေပါတယ်။ ကျင်းညာချက်ပါတောင်းဆိုချက်တွေကိုမြန်မာနိုင်ငံကလိုက်နာခြင်းရှိမရှိကိုရပ်ပေါင်း30အကြာမှာလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံစာတင်ဖို့လဲတောင်းဆိုထားပါတယ်ရှင်။